ကုလသမဂ္ဂနဲ့ဆက်ဆံရေးတိုးတက်လာတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံရဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲမှုတွေကလည်းဒီနိုင်ငံတကာရဲ့ကူညီမှုတွေပိုပြီးအားကောင်းလာတယ်လို့သမ္မတဦးသိန်းစင်ရဲ့စီးပွားရေးဆိုင်ရာအကြံပေးဒေါက်တာဇော်ဦးက VOA ကိုပြောခဲ့ပါတယ်မြန်မာစီးပွားရေးမှာကုလသမဂ္ဂအခန်းကဏ္ဍနဲ့ပတ်သက်လို့မဲအင်ဂျင်နိုင်ကဆက်သွယ်မိမယ်ရမှာသူကအခုလိုစပြောပါတယ်ရှင်
ကုလသမဂ္ဂမှာကျွန်တော်တို့နိုင်ငံရဲ့အနေအထားတွေကိုမြင်တဲ့အမြင်တွေကတော်တော်ပြောင်းသွားပါတယ်။ကျွန်တော်တို့ဟာလမ်းကြောင်းမှန်သွားပြီ။ကျွန်တော်ဥတီသွားနေတဲ့လမ်းကြောင်းဟာဒီမိုကရေစီနဲ့ဒီဈေးကွက်စနစ်ကိုအောင်မြင်မြင်ဖြစ်အောင်သွားကျင်တဲ့ဆန္ဒပေါ်မှာအခြေခံပြီးကျွန်တော်တို့ဒီလမ်းပေါ်မှာစပြီးရှောက်နေပြီ။ဒီပေါ်မှာမြင်တဲ့အမြင်ဟာအမတန်မှကြီးမားတဲ့ပြောင်းလဲမှုတစ်ခုကိုဖြစ်စေပါတယ
်။အဲ့တော့ပြီးခဲ့တဲ့ရက်ပိုင်းကပဲပေါ့နော်။ဒေါက်တာဇော်ဦးကိုရိုင်းလည်း Asia Society မှာလုပ်တဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲမှာဒီနိုင်ငံသားဝင်ကြီးဦးဝနမောင်လွေနဲ့အတူပေါ့နော်အဲဒီဆွေးနွေးခဲ့တယ်ဆိုတော့အဲ့ဒီမှာမြန်မာနိုင်ငံအပေါ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးဒီ American ရဲ့ခြေလှမ်းတွေကိုပေါ့နော်ဘယ်လိုသုံးသပ်မိလဲရှင
် American နိုင်ငံမှာရှိတဲ့ဒီပုဂ္ဂလိက Corporation တွေနဲ့ဒီစီးပွားရေးလုပ်ငန်းတော်တော်များများကတော့ကျွန်တော်တို့မြန်မာနိုင်ငံအမတန်မှစိတ်ဝင်စားတယ်သို့တော်လည်းပဲအထူးသဖြင့်ဒီ American Congress လွှတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံပေါ်မှာဒီစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ထားရှိတဲ့ဥပဒေတွေနဲ့ထားရှိတဲ့သဘောထားတွေအပေါ်မှာသူတို့ကစောင့်နေခြင်းနဲ့အနေထားရှိပါတယ်။ဒါဟာလည်းဘာကြောင့်လဲဆိုတော့ဒါ American စီးပွားရေး Corporation ကြီးတွေတော်တော်များများဟာအကြီးအကဲဖြစ်တဲ့အတွက်ကြောင့်မဟုတ်လို့လည်းသူတို့ရင်းနှီးမြှုပ်နှံတဲ့အခါမှာဒါရေရှည်ရင်းနှီးမြှုပ်နှံမှုအတွက်ကိုသူတို့ပိုပြီးစိတ်ဝင်စားလေရှိပါတယ်။ဟောမြန်မာနိုင်ငံမှာအိုရင်းနှီးမြှုပ်နှံမှုသူတို့ဆုံးဖြတ်ပြီးဆိုရင်လည်းဒါဟာရေရှည်ဖြစ်ပြီးတော့များများဆဆရင်းနှီးမြှုပ်နှံလေးရှိတဲ့ကုမ္ပဏီကြီးတွေဖြစ်ပါတယ်အဲ့တော့အဲ့ဒီကုမ္ပဏီကြီးတွေအနေနဲ့ကလည်းဒီကုမ္ပဏီတွေရုံးဆိုင်ရာဒီအမေရိကန်ပြည်ထောင်စုရဲ့ဒီအစိုးရရဲ့သဘောထားအထူးသဖြင့်ကွန်ကရစ်နဲ့လွှတ်တော်ရဲ့သဘောထားကိုပါသူတို့အမြင်နဲ့စောင့်ဆိုင်ပြီးတော့ဒီအပေါ်မှာအခြေအနေကြည့်ပြီးတော့မှဒါရင်းနှီးမြှုပ်နှံမှုဆုံးဖြတ်ချက်ကိုချလိမ့်ရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီတစ်ဖက်မှာလည်းအခုလိုဒီ American ဘက်ကစဉ်းစားနေတဲ့မြန်မာနိုင်ငံပေါ်ကုံသွယ်ခွင့်အထူးအခွင့်အရေးနဲ့ပတ်သက်ပြီးတော့လူခွင့်ရေးအဖွဲ့အစည်းတွေကလည်းဝေဖန်ထောက်ပြထားတာတွေရှိပါတယ်။ဒေါက်တာဇော်ဦးတို့အနေနဲ့ဘယ်လိုပြန်ပြီးတော့ဟိုတုံ့ပြန်ကြပါလဲရှင်
။ကျွန်တော်နားလည်တော့ပြောရမယ်ဆိုရင်တော့ဥပမာအဖြစ်ကျွန်တော်တို့နိုင်ငံမှာဒီဟိုအထူးကုံသွယ်မှုခွင့်ဟိုအခွင့်အရေးပေါ့နော် GSV လို့အရင်တော့ပိတ်ဆို့ခံထားခဲ့ရပါတယ်။အဲ့ပိတ်ဆို့ခံထားခဲ့ရတဲ့ချိန်လုံးကသူတို့ဒီပိတ်ဆို့မှုကိုချမှတ်တဲ့ဆုံးဖြတ်ချက်ဟာဘယ်ဟာနဲ့သွားပြီးသူတို့ကဒီချိတ်ဆက်ထားသလဲဆိုတော့ဒီ ILO အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ်ရဲ့ထင်မြင်ချက်ပေါ်မှာသူတို့အခြေခံပြီးတော့ဒီပိတ်ဆို့မှုကိုချခဲ့တာပါဆိုတော့က ILO ကအရင်တုန်းကကျွန်တော်တို့ရှီမှာ force labor situation ရှိနေရှိတယ်ဒီအတင်းအဓမ္မအလုပ်သမားတွေကိုစိတ်ခိုင်းတဲ့ကိစ္စတွေရှိတဲ့အတွက်ကြောင့်မလို့ဒါနိုင်ငံတကာကဒါကိုအပြစ်ဒဏ်ချမှတ်သင့်တယ်ဆိုပြီးတော့ဆုံးဖြတ်တဲ့အခါမှာတခြားနိုင်ငံတကာအစိုးရတော်တော်များများလည်းဒီဟာကို GSP ကိုပိတ်လိုက်တဲ့ဒီစီမံချက်နဲ့သူတို့ကဒါကိုတုံ့ပြန်ခဲ့ပါတယ်အဲ့တော့ဒီ ILO ကအခုအဲ့ဆုံးဖြတ်ချက်အားလုံးကိုရုပ်သိမ်းလိုက်ပါတယ်ရုပ်သိမ်းလိုက်တဲ့အခါကျတော့ဒီဥရောပသမဂ္ဂကနေပြီးတော့ဒီ GSP ကိုချက်ချင်းပြန်ပေးပါတယ်အဲ့တော့ဒီအမေရိကန်အစိုးရကလည်းတကယ်ဆိုရင်တော့ဥရောပသမဂ္ဂလိုပဲဒီ ILO ရဲ့တုံ့ပြန်ချက်ပေါ်မှာသူတို့ကလည်းဆက်ပြီးတော့တုံ့ပြန်ပြီးတော့ဒီ GSP ကိုကျွန်တော်တို့ကိုပြန်ပြီးတော့ပေးဖို့ရှိနေပါတယ်။အဲ့တော့ဒီလူ့အခွင့်အရေးတွေနဲ့တခြားအဖွဲ့အစည်းတွေကအခုကျွန်တော်တို့မြန်မာနိုင်ငံဖြစ်နေတဲ့တပ်တနာတချို့ပေါ်မှာဒီစိုးရိမ်မကင်ဖြစ်နေတဲ့ကိစ္စကိုလည်းကျွန်တော်နားလည်ပါတယ်တန်ဖိုးထားပါတယ်။သို့တော်လည်းပဲသူတို့တင်ပြချက်ဟာနဂိုမူကရှိခဲ့တဲ့ဒီနိုင်ငံတကာအစိုးရတွေရဲ့ဆုံးဖြတ်ချက်နဲ့တော့မသက်ဆိုင်ဘူး